မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,499 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က 233 ယောက်ရှိတယ်လို့ဂျမိုင်းနယ်အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတည်သူစုစုပေါင်း 22,400 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,969 ယောက်ရှိပြီဖြစ်ပါတယ်။ဒါပေမဲ့လည်းအခုဆိုရင်ဓာတ်ခွဲစစ်ဆေးတဲ့အဆင့်တီမရောက်ပဲကိုဗစ်ရောဂါလက္ခဏာနဲ့သေဆုံးသူတွေအများပြားရှိနေပြီးသေဆုံးသူတွေကိုကြိုဖို့အတွက်နာရေးကူညီမှုအသင်းတွေကကားတွေပရိုက်တာကူညီအသင်းတွေကကားတွေကိုခေါ်မြရတာကြောင့်ကိုပိုင်အင်စီကားတွေနဲ့သုတ်တံတွေစီပို့နေကြရတဲ့အပြင်စိုက်ကားတွေလှဲတွေနဲ့ပို့နေကြရတာလည်းရှိပါသေးတယ်။ဒီကြားထဲမှာပဲရောဂါခံစားနေရသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်ကတိတ်ကိုကြီးမားနေပြီးအောက်ဆီဂျင်ရဖို့တန်းစီဆောင်ဆိုင်နေကြတဲ့မြင်ကွင်းဟာလည်းနေ့စဉ်ပုံမှန်မြင်တွေ့နေရတဲ့မြင်ကွင်းတစ်ခုဖြစ်လာနေပါဗျ
။လင်းကရောက်လောက်ရှိပြီ။အကူက၄ရောက်လောက်ဝင်မှုမရှိဘူး။ပြောမှဆိုအရင်ကဆုထားရနေပဲလွတ်စားနေရတော့။အောက်ဆီဂျင်မလောက်ဘူးတော့။ညီမတို့ကနှစ်အိုးပဲရှိရအဖေကတနေုပ်ပေးရအောင်ဆို
ဖခင်အတွက်အောက်ဆီဂျင်တန်းစီနေတဲ့ရန်ကုန်မြို့ကန်တူပြောသွားတာပါ။စစ်ကောင်စီအပေါ်သတင်းစာတွေထဲမှာတော့အောက်ဆီဂျင်တွေကိုပြည်ပကနေမာယူနေတယ်လို့ပြည်တွင်းမှာလည်းတိုးမြင့်ထုတ်လုပ်ပြီးဖြန့်ဝေနေတယ်လို့ဖော်ပြထားပါဗျ။